Iran နိုင်ငံမိုဆူးမြို့ကိုသိမ်းပိုက်ထားတဲ့ IS Islamic စစ်သွေးကြွတွေကိုထိုးစစ်ဆင်နေတဲ့အီရတ်အထူးတပ်ဖွဲ့တွေဟာဗုဒ္ဓနေ့ကရာသီဥတုဆိုးဝါးမှုကြောင့်ရှစ်မတိုးနိုင်ဖြစ်နေချိန်မှာပဲမြို့သိမ်းတိုက်ပွဲပြင်းထန်လာနေတာနဲ့အမျှအရသားတွေအတွက်ကြီးမားတဲ့အန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့အကူအညီပေးရေးအေဂျင်စီတစ်ခုကသတိပေးလိုက်ပါတယ်။အဆိုးဆုံးအခြေအနေကိုရင်ဆိုင်နိုင်ကြဖို့ကြိုးစားနေရကြောင်းနဲ့ဒေသခံအရသား12သိန်းရဲ့ဘဝတွေဟာစိုးရင်စရာကောင်းလောက်အောင်အန္တရာယ်နဲ့ကြုံနေရပြီးအီရတ်နိုင်ငံတစ်ခုလုံးရဲ့အနာဂတ်ကိုအဆုံးဖြတ်ပေးမယ့်အခြေအနေမှာရောက်နေပြီလို့နော်ဝေးဒုက္ခသည်ကောင်စီအကြီးကဲဝူဖ်ကန်ဂရက်စမန်ကပြောဆိုခဲ့ပါတယ်။ထောင်ပေါင်းများစွာသောအရသားတွေဟာလည်းမြို့ကိုစွန့်ခွာထွက်ပြေးနေကြသလိုတော်တော်များများဟာလည်းချောင်းမြောင်းပစ်ခတ်မှုတွေနဲ့ဖောက်ခွဲတိုက်ခိုက်မှုတွေကြောင့်သေဆုံးခဲ့ကြရတယ်လို့လည်းနော်ဝေးဒုက္ခသည်ကောင်စီကပြောဆိုခဲ့ပါတယ်။မိုဆူးမြို့မှာကြံနေသေးသူတွေအနေနဲ့လည်းဆန္ဒရိုက်ခံတဲ့ဆေးဝါးလိုအပ်နေစေဖြစ်ပြီးတိုက်ပွဲတွေပြင်းထန်လာတာနဲ့အမျှအထောက်ပံ့ပစ္စည်းတွေနဲ့တခြားလူသားချင်းစာနာမှုအကူအညီတွေပေးပို့ဖို့ခက်ခဲလာတဲ့အခါပြက်လက်မှုတွေဟာပိုဆိုးလာနိုင်တယ်လို့လည်းပြောပါတယ်။